လသမဂ္ဂတွေ့မှုချုပ်မစ္စတာအန်တိုနီယိုဂူတရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြောင်ခင်တို့ဟာအခုလာမယ့်ဇူလိုင်လ1ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဇာဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။၃ရက်ကြာခီးစဉ်နဲ့ရောက်လာဖို့စီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနအရာရှိတွေကပြောတဲ့အကြောင်း New Age သတင်းမှာရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်ထူထောင်ရေးကမ္ဘာ့ဘဏ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားသဘောတူလက်မှတ်ရေးထိုးကြဖို့မျှော်လင့်ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးအမ်မာမူဟစ်ကသတင်းတောက်တွေကိုတင်လာတဲ့ကပြောခဲ့ပါတယ်။အမေရိကန်ဒေါ်လာသန်း400 500လောက်ထောက်ပံ့ဈေးတွေကမ္ဘာ့ဘဏ်ကပေးသွားလိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးကခန့်မှန်းတယ်လို့ဆိုပါတယ်။ ADB လို့ခေါ်တဲ့အာရှဖွံ့ဖြိုးရေးဘဏ်ကလည်းရိုဟင်ဂျာဒုက္ခသည်ပြန်လည်ထူထောင်ရေးစီမံကိန်းတစ်ခုကိုလှုပ်ဆောင်ဖို့သဘောတူထားတဲ့အကြောင်းနဲ့အဲ့ဒီစီမံကိန်းဟာဒေါ်လာသန်း400လောက်ကုန်ကျမှာဖြစ်ပြီးအဲ့ဒီထက်ကတဝက်ကိုချင်းငွေဖြစ်ပေးမယ်လို့လည်းဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုကတော့အသိမဲ့မပြုပါဘူး။ကုလသမဂ္ဂတွင်မှုချုပ်မစ္စတာကူတက်ဆာအရင်တုန်းကလည်းရိုဟင်ဂျာဒုက္ခသည်တွေစခန်းတွေကိုရောက်ခဲ့ဘူးပါတယ်။ဒါပေမဲ့လည်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအနေနဲ့သူရောက်ခဲ့ဘူးတာပါ။အခုခီးစဉ်ကတော့ကုလသမဂ္ဂတွင်မှုချုပ်အဖြစ်ပထမဆုံးချိန်သူရောက်လာမဲ့ခီးစဉ်ဖြစ်ပါလိမ့်မယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌနဲ့ကုလတွင်မှုချုပ်တို့ခီးစဉ်တွင်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဘဏ္ဍာရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံသွားမယ်လို့တန်တမန်တွင်ရက်ွက်တွေကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်ကလာတဲ့တဲ့နေမှာဖော်ပြထားပါတယ်။